မြန်မာနိုင်ငံမှာပထမအဆုံးကျင့်ကြံပါတဲ့နိုင်ငံတကာလူငယ်နေ့အခမ်းအနားကိုရန်ကုန်အခြေဆိုင်လူငယ်အဖွဲ့အစည်း18ဖွဲ့ကဦးစီးကျင်းပတာဖြစ်ပြီးလူငယ်1500ကျော်တက်ရောက်ခဲ့ကြပါဗျ။အဲ့ဒီအခမ်းအနားမှာလူငယ်တွေရဲ့စမ်းဆောင်ရေးတွေ၊လူငယ်တွေရဲ့လိုအပ်ချက်တွေ၊လူငယ်တွေရင်ဆိုင်နေရတဲ့အခက်အခဲတွေ၊နိုင်ငံရေးနဲ့အဖွဲ့အစည်းတွေမှာပါဝင်ပတ်သက်လို့တဲ့အခြေအနေတွေအကြောင်းဆွေးနွေးခဲ့ကြပါဗျ။ဒီနေ့ခေတ်လူငယ်တွေဟာအပျော်ပါးနဲ့ဂိမ်းကစားတာကိုစိတ်ဝင်စားမှုပိုမိုများပြားနေပြီးနိုင်ငံရေးမှာပါဝင်ပတ်သက်လို့စိတ်နှဲပါနေတဲ့အပေါ်အခမ်းအနားကိုတက်ရောက်လာတဲ့မတ်တင်စာရှင်လေးကြီးကအခုလိုပြောပါဗျ
။နိုင်ငံရေးပြောတာနဲ့ဒါကတင်မှုတစ်ခုလုပ်တယ်လို့မျိုးပါပေါ့နော်။ကျွန်မဆိုလဲကျွန်မချောင်းနေတဲ့အတွက်မှာကျွန်မဒီမိုကရေစီချောင်းပြောရင်ကျွန်မတငယ်ချင်းတွေကနိုင်ငံရေးသမားကြီးဆိုကျွန်မကိုနောက်ကျတယ်။ဆိုတော့ကျွန်မခေါ်တယ်ကနိုင်ငံရေးသမားကြီးပေါ့နော်။အဲ့လိုမျိုးစိတ်ထဲမှာလူငယ်တွေစားထဲမှာခွဲခြားလိုက်တယ်လို့မတူတော့ဘူး။အဲ့လိုဖြစ်သွားပါပေါ့နော်။ဒါရောညီငယ်ပိုင်းလည်းကျွန်မတို့လူငယ်တွေကိုသူတို့မိဘတွေပေါ့နော်။ဟိုကတ်သက်သားမြစ်တာတွေရှိရဲကျွန်မဆိုချောင်းမှာဆိုရင်ဆရာမတွေကမပြောစေချင်ဘူးဒါမျိုးတွေသတိပေးခံရတယ်လည်းရှိပါတယ်။အဲ့လိုမျိုးပိုင်းဝဲမှာကျွန်တော်တို့20လောက်ကျင်းလည်လာခဲ့ရတယ်ဆိုတော့တေချာတာကလူငယ်တွေစိတ်ဝင်စားတယ်သူတို့စိတ်ဝင်စားတယ်ဆိုတော့သူတို့သိအောင်သိရလားမသိဘူးပေါ့နော်။စိတ်ဝင်စားတယ်ဆိုတော့ထုတ်မပြောရတဲ့အဖြစ်တွေအများကြီးရှိပါတယ်။ဒါပေမဲ့စိတ်ဝင်စားတဲ့လူငယ်တွေလည်းအများကြီးရှိပါတယ်။
နှစ်စဉ်ဩဂုတ်လ12ရက်နေ့ကိုနိုင်ငံတကာလူငယ်များနေ့အဖြစ်သတ်မှတ်ပြီးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှာနှစ်စဉ်ကျင်းပခဲ့တာဟာအခုဆိုရင် 15 ချိန်မြောက်ရှိပြီဖြစ်ပါတယ်။လူငယ်တွေနိုင်ငံရေးအပေါ်စိတ်ဝင်စားမှုရှိလာစေဖို့အတွက်ပါဝင်ပတ်သက်နိုင်တဲ့အခွင့်အရေးတွေပေးဖို့လိုအပ်ကြောင်းအခမ်းအနားကိုတက်ရောက်လာတဲ့ဆလိုင်းစော်မျိုးကျော်ကအခုလိုပြောပါတယ်
။အရင်မျိုးဆက်ကပြောသွားတယ်ပေါ့နော်။လူငယ်တွေရဲ့အခမ်းအနားကိုမေ့မေ့အောင်လုပ်ခဲ့ကြလို့ပြောကြတယ်။ဒါပေမဲ့ကျွန်တော်အဲ့အရာမနားမလည်ပေမဲ့ဒီနေ့ကျွန်တော်တို့ကြုံတွေ့နေရတာကျွန်တော်တို့ရဲ့ပါဝင်ဆောင်ရွက်ခွင့်ကအရန်နေလုံးတယ်။ meeting မှာပဲဖြစ်ဖြစ် foreign တွေမှာပဲဖြစ်ဖြစ်ဒါက youth foreign မဟုတ်လို့ဒါ youth တွေလာကြတာလေ။တကယ်တမ်းကျွန်တော်တို့တခြား foreign တွေကြည့်မယ်ဆိုရင်ကျွန်တော်တို့ရဲ့ပါဝင်မှုကအရန်နေလုံးတယ်။ကျွန်တော်တို့နေရာပေးတာတကယ်နေလုံးတယ်။အဲကြောင့်မို့လို့ကျွန်တော်တို့ရဲ့ဒီလိုပဲမှာပါဝင်ဆောင်ရွက်မှုကလည်းပဲမရဲတော့ဘူး။မရဲတော့ဘဲနဲ့တဖြည်းဖြည်းနဲ့ကျွန်တော်တို့ရဲ့ကဏ္ဍကမှေ့မိလာတယ်။တဖြည်းဖြည်းနဲ့နောက်ဆုတ်လာတယ်။တဖြည်းဖြည်းနဲ့စိတ်ဝင်စားမှုပိုင်းတွေလည်းတဖြည်းဖြည်းနဲ့လွဲချော်သွားတယ်လို့ကျွန်တော်လူငယ်တယောက်အနေနဲ့အဲ့လိုပဲခံယူရပါတော့
။လူငယ်တွေနဲ့နိုင်ငံရေးဟာပတ်သက်နေတဲ့ဆိုတဲ့အကြောင်းလူငယ်တွေသိလာအောင်လုပ်ပေးဖို့လိုအပ်တယ်လို့အခမ်းအနားကိုတက်ရောက်လာတဲ့မက်မေသူခိုင်ကပြောပါတယ
်။လူငယ်တွေနဲ့နိုင်ငံရေးကတော့နည်းနည်းဟိုဘယ်လိုပြောရမလဲညီဆက်နေပြီလို့ညီမတော့ထင်တယ်။မတော်ကအခုချိန်မှာစ조사ပြီးတည်ယူနေတဲ့အရွယ်ပဲရှိသေးတယ်။ဟိုဘာမှကိုကိုတိုင်ဝင်ရောက်လုပ်နိုင်တဲ့အတိုင်းဒါလည်းမရှိသေးဘူး။အခွင့်အရေးတွေလည်းမရသေးဘူး။ဒါကြတော့အခွင့်အရေးပေးရင်တောင်မှတကယ်စ조사စွန့်တမန်လုံးတဲ့လူဆိုတာရှားတယ်။ဒါပေမဲ့အဲ့လိုလည်းဖြစ်ချင်တယ်ပေါ့။အခွင့်အလမ်းပေးရင်တော့조사ကြည့်ချင်တယ်။တမီးတို့ဥဆောင်လမ်းပြတဲ့လူတွေမှာတမီးတို့ကိုစိတ်ပါဝင်စားလာအောင်သူတို့ဆွဲဆောင်နိုင်ရမယ်။ကဲပါချင်အောင်လုပ်နိုင်မဲ့လူတွေရှိရင်တော့ပါလာမယ်လို့ထင်တယ်
။လူငယ်ခန်းကဏ္ဍဟာနိုင်ငံတော်ပြုပြင်ပြောင်းလဲရေးမှာပါဝင်ပတ်သက်နေရဆိုတဲ့အကြောင်းလူငယ်တွေနားလည်လောင်အတီးပေးတဲ့အစီအစဉ်တွေဆောင်ရွက်ပေးဖို့လိုအပ်ကြောင်းအခမ်းအနားတက်ရောက်လာသူတွေကပြောကြပါဗျ။ဒီနေ့ကျင်းပတဲ့အခမ်းအနားကနေလူငယ်တွေလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေစိန်ခေါ်မှုတွေကိုသိရှိနိုင်မှာဖြစ်ပြီးနိုင်ငံအတွက်လူငယ်တွေရဲ့ရေးပါပုံတွေကိုအသိပညာမြှင့်တင်ပေးနိုင်မှာဖြစ်တယ်လို့လူငယ်အချင်းချင်းကြားဆက်သွယ်မှုတွေရရှိလာနိုင်မယ်လို့လည်းတက်ရောက်လာတဲ့သူတွေကမျှော်လင့်နေကြပါဗျ။